မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာတနင်္လာနေ့ကဘီလာရုစ်နိုင်ငံကိုချစ်ကြည်ရေးခရီးစဉ်အဖြစ်ရောက်ရှိလာပါတယ်။ဒါအပြင်ခရီးစဉ်အတွင်းခေတ္တရပ်နာခဲ့တဲ့ရုရှားနိုင်ငံမော်စကိုမြို့မှာရုရှားစစ်ဘက်အရာရှိတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံစစ်ဘက်နီးပညာပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့ကြတာပါ။အနောက်အုပ်စုနိုင်ငံတွေထဲမှာအထူးသဖြင့်အမေရိကန်နဲ့သဘောထားတင်မာနေတဲ့ဘီလာရုစ်နိုင်ငံကိုသွားတဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့ခရီးစဉ်ဟာနိုင်ငံတကာဆက်ဆံရေးချိန်ခွင်ရှာညှိတဲ့သဘောမျိုးတက်ရောက်နေတယ်လို့မြန်မာစစ်ရေးကျွမ်းကျင်သူတူက VOA ကိုပြောပါရဲမိုက်အင်ဂျင်နိုင်ကအကြောင်းဆုံးပြောပြမှာပ
ါဗိုလ်ချုပ်ဟွန်းကြီးမင်းအောင်လှိုင်ရဲ့အဖွဲ့ဟာဘယ်လာရုစ်နိုင်ငံဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်အရချစ်ကြည်ရေးခီးစဉ်ဖြစ်သွားရောက်တာပါဒီခီးစဉ်မှာစစ်ရေးအရနှစ်နိုင်ငံအကျိုးတူကိစ္စရပ်တွေဆွေးနွေးဖို့နဲ့ယဉ်ကျေးမှုဆိုင်ရာတွေကိုလေ့လာဖို့ဖြစ်တယ်လို့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြထားပါတယ်ဘယ်လာရုစ်နိုင်ငံမရောက်ခင်မှာတော့ဗိုလ်ချုပ်ဟွန်းကြီးမင်းအောင်လှိုင်ဟာရုရှားနိုင်ငံမော်စကိုလေဆိပ်မှာခေတ္တခဏရန်နာခဲ့ပြီးရုရှားစစ်ဘက်အရာရှိတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီခီးစဉ်မှာစီးရဲနိုင်ငံရေးအရာပါဝင်တာတွေ့ရတာကြောင့်နိုင်ငံအကြီးအကဲတာဝန်ကိုလွှဲပြောင်းယူဖို့အလားအလာရှိတဲ့စစ်တပ်ကခေါင်းဆောင်တွေလှုပ်လှိမ့်လှုပ်ထရှိတဲ့ပြပခီးစဉ်မျိုးဖြစ်တယ်လို့စစ်ထောင်လန်းရေးအရာရှိဟောင်းဗိုလ်မှူးဟောင်းဦးအောင်လက်ထွတ်က VOE ကိုပြောပါတယ်
။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအခုရပိုင်းလပိုင်းတွေအတွင်းမှာနိုင်ငံခြားခီးစဉ်တွေကိုတော်တော်များများသွားပါတယ်။အဲ့တော့ကျွန်တော်တို့တပ်မတော်မှာတော့နိုင်ငံခေါင်းဆောင်တင်ဖို့အချိန်ကနီးတဲ့အချိန်ကမျိုးမှာအလူကြီးလုပ်တဲ့သူတွေကခေါင်းဆောင်ပေါ်ဒီဗိုလ်ချုပ်ကြီးလိုဟာမျိုးကိုနိုင်ငံတကာခေါင်းဆောင်တွေနဲ့ထိတွေ့ဆုံရအောင်သူကနိုင်ငံတကာကိုတော်တော်များများလွှတ်တာတွေတော့ရှိပါတယ်ကျွန်တော်အမြင်ပြောရင်တော့တကယ်လို့များဗမာပြည်မှာအခုတိုင်းပဲပေါ့လေနိုင်ငံရေးအပြောင်းလဲတွေမရှိဘူးဖွဲ့စည်းပုံအခြေခံဥပဒေမပြောင်းဘူးဆိုရင်တော့နောင်သမရအတွက်ကိုဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကများညှော်မှန်းထားသလားဆိုတဲ့အမြင်မျိုးကျွန်တော်စဉ်းစားမိပါတယ်ခင်ဗျ
စီးရဲအရာကြည့်ရင်မြောက်ကိုရီးယားနဲ့စီးရဲဆက်ဆံမှုရဆိုင်ထားခြင်းတစ်ဖက်မှာလည်းတရုတ်နဲ့ဆက်ဆံရေးကအရင်လောက်နီးနီးကပ်ကပ်မရှိတာကြောင့်စီးရဲနိုင်ငံရေးအရာချိန်ထိုးပြီးသွားတဲ့ခီးစဉ်ဖြစ်တယ်လို့လည်းဥအောင်လစ်ထွန်းကပြောပါတယ
်ဒီတရုတ်နဲ့ဒီဆက်ဆံရေးကကျွန်တော်တည့်ရတဲ့လောက်ကတော့တော်အောင်ဆန်းစုကြည်ကိုယ်တိုင်လည်းတရားဝင်ခီးစဉ်နေနဲ့တရုတ်ပြည်ကိုမတားခင်မှာပေါ့လေရှင်းလားလောက်မှာသွားလည်မယ်ဆိုသိရပါတယ်အဲ့တော့တရုတ်နဲ့ဒီနိုင်ငံရေးစီးရဲဆက်ဆံရေးပိုင်းမှာလည်းမမဟိုလက်ရှိဆိုတာရခင်စစ်ဆိုတော့တိတ်ရင်းနေနေလာဆက်ဆံမှုကိုမုံမရဲဖြစ်တယ်လို့တရုတ်ဘက်ကလည်းအခုလက်ရှိဖြစ်နေတဲ့မြေဆုံတဲ့ကိစ္စတွေဝမ်ပေါင်ကိစ္စတွေပေါ်မှာမူတည်ပြီးတော့မှဒီလက်ရှိမမဆိုတာကိုဆက်ဆံရေးပိုင်းကနည်းနည်းလေးကျဲလာတဲ့အနေအထားရှိပါတယ်ဒါကြောင့်မို့အခုဘီလာရုစ်သွားတာကဘီလာရုစ်တီအမေရိကန်နဲ့ဒါမတည့်တဲ့နိုင်ငံလို့ကျွန်တော်ပြောလို့ရပါတယ်ရုရှားရဲ့နိုင်ငံလို့လည်းကျွန်တော်တို့သုံးသပ်လို့ရတယ်ရုရှားနဲ့ဗမာစစ်တပ်နဲ့ကစစ်ဆွေးအဖြစ်တစ်ချောင်းလုံးပါလိအနည်းငယ်စီမံကိန်းတွေပါပြီးအပါဝင်အားလုံးကထိတွေ့ဆက်ဆံမှုတွေကျွန်တော်တို့ရှိခဲ့ပါတယ်အဲ့တော့စစ်ရေးကနိုင်ငံရေးပိုင်းရောကိုချိန်ထိုးပြီးတော့မှသွားတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျဒါအပြင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ခီးစဉ်ဟာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကိုပြန်ပြီးချိန်ခွင်ရှာညှိတဲ့သဘောလဲတွေ့ရတယ်လို့သူကဆိုပါတယ
်တို့ထင်တယ်လို့ဗမာဆွေးအဖြစ်လာတဲ့အခါမှာအမေရိကန်ဆိုအပိုင်းနေလေနောက်ပြန်ဆိုရမယ်နေထိုင်လို့ဖြစ်လာတဲ့ခါမှာအရင်ဆုံးတစ်တရကန်တစ်တက်တာဥအောင်သောနာမည်ကြီးပါကျွန်တော်တို့ခေတ္တကသူ့ nickname နေနဲ့ပုံသားလို့ကျွန်တော်တို့ပေးထားတာပါသူတို့ပြောလို့ပဲဒီပေးရင်ကိစ္စပါဝင်ကျွန်တဲ့ကိစ္စကြီးအများကြီးမှာတန်ခါရေခင်းတာပါလေဗျအဲ့ဒီဒီမှာဥအောင်သောရဲ့လက်ချက်မကင်းပါဘူးဥအောင်သောကအလုံးပြည့်တဲ့အတိုင်းပါပဲသွားလေသူတာဗိုလ်ချုပ်မူကြီးတန်းချီရဲ့တကယ်လက်ကလုံးတော်မူကြီးကျွန်တော်တို့ဖြစ်ပါတယ်အဲ့တော့ဥအောင်သောကိုအမေရိကန်ဆိုအကပြောလိုက်တာဒီဗမာဆိုအကလက်ရှိစစ်ဆိုအကပဲပြောမှာဗျာဟိုစစ်တပ်ဒီဘောချွတ်ထားတာတွေပဲအတီးပေါ်မှာအလုံးပြည့်ရမှုရှိပါတယ်ဒါကြောင့်မို့ဘူတို့မူကြီးမင်းအောင်လိုက်နေနေရလဲပြန်ပြတဲ့အနေနဲ့ရုရှားနဲ့တို့လည်းထိတွေ့လို့ရတယ်ဆိုတဲ့ပုံစံမျိုးကလည်းပြော်ရီတော်နီရပြင်တော့ဆက်ဆက်နေတယ်လို့မြင်ပါတယ
်2011ခုနှစ်ဒီဇင်ဘာလမှာဘယ်လာရုစ်နိုင်ငံဝန်ကြီးချုပ်မီခိလ်မြန်နီကိုဗစ်ဟာမြန်မာနိုင်ငံကိုပထမဆုံးအကြိမ်ရောက်ခဲ့ပြီးပညာရေး၊စိုက်ပျိုးရေး၊စက်မှုလုပ်ငန်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်နှစ်နိုင်ငံသဘောတူစာချုပ်ချုပ်ဆိုခဲ့ကြပါတယ်။ဒါအပြင်2012ခုနှစ်ဧပြီလမှာဝန်ကြီးချုပ်မြန်နီကိုဗစ်ဟာမြန်မာနိုင်ငံကိုဒုတိယအကြိမ်ချစ်ကြည်ရေးခီးစဉ်ဖြစ်သွားရောက်ခဲ့ပြီးနှစ်နိုင်ငံပူးတွဲပြီးရေနံသဘာဝဓာတ်ငွေ့တက်ထုတူးဖော်မှုအလားအလာတွေကိုလည်းလေ့လာခဲ့ပါတယ်။နှစ်နိုင်ငံကုန်သွယ်ရေးဟာ2010ပြည့်နှစ်ကအမေရိကန်ဒေါ်လာ2,000,000,000ရှိခဲ့ရာကနေ2011ခုနှစ်မှာ2,800,000,000ကျော်အထိတိုးမြင့်ခဲ့တာပါ အထူးသဖြင့် multi purpose vehicle လို့ခေါ်တဲ့မော်တော်ယာဉ်တွေကို Belarus ကနေမြန်မာနိုင်ငံကိုတင်သွင်းနေတာပါရှင်